စီးရပြဿနာနဲ့ပတ်သက်ပြီးကုလသမဂ္ဂလူညုံရေးကောင်စီမှလွန်ခဲ့တဲ့နှစ်နှစ်ကျော်ကျော်ကတည်းကဘာမှမဆွေးနွေးနိုင်ပဲဖြစ်နေတာမို့အခုလဲဒီပြဿနာကိုလူညုံရေးကောင်စီကိုတင်မယ်ဆိုရင်ရှေ့ဆက်တိုးနိုင်စရာလမ်းမမြင်ဘူးလို့ကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်ရာတန်အမတ်ကြီးကပြောကြပါတယ်။စီးရကိုစီးရရအေးအေးယူဖို့ကိစ္စမှာအမေရိကန်သမ္မတဘရက်အိုဘားမားအတွက်ပထမဦးဆုံးခက်ခက်ခဲခဲနဲ့ကြောဖြတ်ရမယ်လို့တွက်ထားတဲ့အတွက်အထက်လွှတ်တော်နိုင်ငံရေးရာကော်မတီကနေခွင့်ပြုချက်ရလိုက်ပြီးတဲ့နောက်တနေ့မှာပဲတန်မတ်ကြီးကအခုလိုပြောဆိုလိုက်တာလို့ကုလသမဂ္ဂ VOA သတင်းတော့မာဂရက်ဘာရှာသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြမှာပ
ါစီးရီးယားနိုင်ငံမှာသမ္မတဘရှယ်အဆက်ကသူ့ပြည်သူတွေကိုဩဂုတ်လ20ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့အမေရိကန်ကယုံကြည်ကြမှုအရေးယူဖို့အမေရိကန်နိုင်ငံရဲ့တချို့မဟာမိတ်တွေနဲ့သမ္မတအိုဘားမားကအစီအစဉ်တွေချဖို့လှုံ့ဆော်နေတယ်လို့ကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်ရာသံမကြီးဆမန်သာပါဝါကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာ2011ခုနှစ်ကလေးကစီးရီးယားကိုအရေးယူနိုင်ဖို့အတွက်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စီးပွေးတိုင်းမှာတင်ပြခဲ့တာဖြစ်ပြီးဒါကိုအဓိကရုရှားနိုင်ငံကနေတားဆီးတာခံခဲ့ရတယ်လို့မစ်ပါဝါကသတင်းတောက်တွေကိုပြောပါတယ်။ကုလသမဂ္ဂရဲ့အာဏာရှိဆုံးအဖွဲ့အစည်းတဲ့အနေနဲ့ကိုယ်ပိုင်ရည်တည်ချက်ရှိတဲ့လို့လှုံ့ဆော်မှုလည်းရှိတဲ့ပါတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ထားပေမဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအတွက်ကြံ့တဲ့စနစ်တစ်ခုမရှိဘဲဖြစ်နေတာတွေ့ရတယ်လို့လည်းပြောပါတယ
် Instead the system has protected the prerogatives of Russia the patron of a regime that would
လုံခြုံရေးကောင်စီရဲ့စနစ်ဟာရုရှားအစိုးရရဲ့ရပိုင်ခွင့်တွေကိုအကာအကွယ်ပေးထားတာဖြစ်နေပါတယ်စီးရီးယားမှာကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေဓာတ်ရုလက်နက်ကိစ္စစုံစမ်းဖို့ရောက်နေချိန်မှာပဲဒီဓာတ်ရုလက်နက်နဲ့နှစ်ပေါင်းအစိတ်အတွင်းမှာကမ္ဘာမှာအဆိုးရွားဆုံးအတိုက်ခိုက်ခံခဲ့ရတာကိုအာဏာရှင်အားပေးဖြစ်တဲ့ရုရှားကမျက်နှာပြောင်တိုက်ပြီးတော့ထောက်ခံနေတာတွေ့ရပါတယ
်အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားမှာဆက်ဆံရေးတင်းမာမှုတွေတိုးလာနေချိန်မှာပဲတန်မတ်ကြီးပါဝါကရုရှားအစိုးရကိုအခုလိုဆွဆွဲလိုက်တာဖြစ်ပါတယ်ရုရှားဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုတရားခံဖြစ်ထားပြီးဓာတုလက်နဲ့တုံးဆွဲမှုကိုတားမြစ်တဲ့နိုင်ငံတွေထဲမှာပါဝင်တဲ့နိုင်ငံတနိုင်ငံဖြစ်နေသည့်အတိုင်းနိုင်ငံတကာကနေတာဝန်သိသိနဲ့တုံ့ပြန်ရမယ့်ကိစ္စမျိုးကိုသေးသေးအောင်လုပ်နေတယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဘဲရက်အိုဘားမားဟာအခုရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာစစ်မှုထိပ်သီးနိုင်ငံ20ရဲ့အစည်းအဝေးကိုတက်ရောက်နေတာပါ။ဒီအစည်းအဝေးတက်ရောက်ဖို့တောင်းနေစဉ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တဦးချင်းတွေ့ဆုံဆွေးနွေးဖို့အစီအစဉ်ကိုခုထိမလုပ်သေးသလိုအစည်းအဝေးအတွင်းနှစ်နိုင်ငံခေါင်းဆောင်တို့တွေ့ဆုံကြတဲ့ပုံတွေကိုကြည့်ရင်လည်းသူတို့ရဲ့ဆက်ဆံရေးဟာနှွေးနှွေးထွေးထွေးမရှိလာပါဘူးကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ဟာလည်းဒီ G20 ထိပ်သီးအစည်းအဝေးကိုသူ့ရဲ့စီးရီးယားနိုင်ငံဆိုင်ရာအထူးတန်တမန်လက်တာဘရာဟီမီနဲ့အတူတက်ရောက်နေတာပါအခုစီးရီးယားမှာဓာတုလက်နဲ့သုံးဆွဲတိုက်ခဲ့တယ်ဆိုရယ်ပြောဆိုချက်တွေနဲ့စီးရီးယားကဆိုးဝါးလာတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေနဲ့ပတ်သက်ပြီးကမ္ဘာခေါင်းဆောင်တွေအနေနဲ့စီးရီးယားပြဿနာအခြေအနေကိုဆွေးနွေးတင်တယ်လို့လည်းပြောပါတယ
် That is why I have asked the joint special envoy
ဒီပြဿနာတင်ပြနိုင်ဖို့အတွက်ဂျနီဗာမှာဒုတိယကြိမ်တွေ့ဆုံမှုတွေစောစီးကျင်းပနိုင်အောင်တိုက်တွန်းဖို့အခုစိန့်ပီတာဘတ်စ်စီးဝေးကိုအထူးတန်တမန်အတူတက်ဖို့ကျွန်တော်ခေါ်ခဲ့တာပါစီးရီးယားဖြေရှင်းတာမျိုးမရှိသေးပဲနိုင်ငံရေးရတာဖြေရှားဖို့လိုအပ်မှာဖြစ်ပြီးဒီလိုလုံးမအခုလိုသွေးထွက်တမ်းယူဖြစ်ရတာမျိုးရက်သွားပြီးငြင်းညာမှုကိုရမှာပ
ါအခုလိုဆိုးရတဲ့ဓာတုလက်နဲ့တိုက်ခိုက်တာမျိုးတွေလုပ်ခဲ့ပြီးတဲ့နောက်မှာဂျနီဗာမှာစီးရီးယားအတွက်ဆွေးနွေးဖို့လာကြပါလို့ဖိတ်ခေါ်ရင်လူစုဖို့တောင်တော်ခက်ခဲနေမယ်လို့လည်းတန်မတ်ကြီးပါဝါကပြောပါတယ်ဩဂုတ်လ21ရက်နေ့တိုက်ခိုက်မှုအတွက်စီးရီးယားတုံ့ပြန်နေဆိုတာဟာစီးရီးယားပြဿနာကိုစီးရီးနဲ့ဖြေရှားဖို့အကြံပေးတာမျိုးမဟုတ်တယ်လို့စီးရီးယားပြဿနာရေရှည်အတွက်ဖြေရှားတဲ့နေရာမှာစီးရီးနဲ့ရှာလို့ရမှာမဟုတ်ဘူးလို့လည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အတီးပြုတ်ချက်မရဘဲအနောက်နိုင်ငံတွေကစီးရီးအရဝင်ပြီးတိုက်တာမျိုးကိုလက်မခံနိုင်ဘူးလို့ပြောကြခဲ့ပြီးတကယ်လို့ဒမတ်စကတ်မှာဓာတုလက်နဲ့တုံးပြီးတိုက်ခိုက်ကြောင်းတက်တေပြနိုင်မယ်ဆိုရင်တော့သူပါဝင်ပြီးတိုက်ခိုက်မယ်လို့လည်းဆိုပါတယ်။သမ္မတအင်ဂျူအကြံပေးဘန်ရော့စ်ကတော့ရုရှားသမ္မတနဲ့အမေရိကန်သမ္မတတို့နှစ်ဦးချင်းတီးခြားတွေ့ဆုံမှုအစီအစဉ်ကိုခုထိမလုပ်သေးပေမဲ့အစည်းအဝေးရဲ့ဘေးဘန်းမှာတီးခြားတွေ့ဆုံတဲ့အခွင့်အရေးမျိုးရကြင်ရလိုက်နိုင်မယ်လို့ပြောပါတယ်။ဒါအပြင်ဒီတိုက်ခိုက်မှုမှာစီးရီးယားအစိုးရပါဝင်ပတ်သက်နေတဲ့အထောက်အထားတွေအမေရိကန်နိုင်ငံကရုရှားကိုပေးဖို့ရှိတယ်လို့လည်းပြောပါတယ်။ရုရှားနိုင်ငံဟာစီးရီးယားရဲ့အဓိကမဟာမိတ်ဖြစ်ပြီးစီးရီးယားနိုင်ငံခြားရေးဝန်ကြီးဝါလစ်အယ်မိုအာလမ်ဟာစီးရီးယားပြဿနာကိုတင်ပြဖို့အတွက်ရုရှားနိုင်ငံကိုတနင်္လာနေ့မှာတွားရောက်ခဲ့တယ်လို့ ရုရှားကပြောပါတယ်။ဆီးရီးယားကအာဆတ်အစိုးရကိုအရေးယူဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချရမှာရုရှားနဲ့တရုတ်နိုင်ငံတွေက၃ချိန်တိုင်တိုင်ဗီဒိုအာဏာသုံးပယ်ချခဲ့ကြတာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကလည်းရှေ့သတင်းပတ်ထဲမှာ EU ဥရောပသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်ကကိုယ်စားလှယ်တွေနဲ့ဆီးရီးယားအရေးဆွေးနွေးဖို့အတွက်ဥရောပကိုတွားရောက်မှာဖြစ်ပါတယ်။